အီရန်နိုင်ငံရဲ့အုပ်ဆောင်ဘာသာရေးကောင်ဆောင်အယာတိုလာအလီခါမေနီထိန်းချုပ်ကင်တွယ်ထားတဲ့အဖွဲ့အစည်းနှစ်ခုကိုဒဏ်ခတ်ပိတ်ဆို့အရေးယူလိုက်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကကြေညာလိုက်ပါတယ်။သမ္မတဒေါ်နယ်ထရမ့်ယာရုကမစွန့်ခွာခင်နောက်ဆုံးရက်ပိုင်းလေးအတွင်းမှာအီရန်ပေါ်ထပ်မံဖိအားပေးလိုက်တာလည်းဖြစ်ပါတယ်။The Institution of Iman Khomeini's Order, EIKO, and Aston Cuts Razavi, AQR, လို့ခေါ်တဲ့အဖွဲ့နှစ်ဖွဲ့ဟာအီရန်နိုင်ငံရဲ့စီးပွားရေးအစိပ်ပိုင်းကြီးကြီးမားမားကိုအီရန်အခွင့်အထူးကံတွေချုပ်ကိုင်နိုင်အောင်အထောက်အကူပေးနေတယ်လို့လည်းနိုင်ငံရေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အီရန်အစိုးရကိုစန့်ကျင်တဲ့နိုင်ငံရေးသမားတွေနဲ့လူနည်းစုဘာသာဝင်တွေရဲ့ပိုင်ဆိုင်မှုကိုထိန်းချုပ်ရမှာလဲအဲ့ဒီအဖွဲ့တွေကပါဝင်ပတ်သက်နေတယ်လို့ဆိုပါတယ်။အမေရိကန်ဘာသာရေးဝန်ကြီးဌာနရဲ့ကြေညာချက်မှာတော့ EIKO အဖွဲ့ဟာအီရန်အစိုးရကိုစန့်ကျင်သူတွေလူနည်းစုဘာသာဝင်တွေနဲ့ပြည်ပရောက်အီရန်တွေရဲ့မျိုးရံနဲ့ပိုင်ဆိုင်မှုတွေကိုသိမ်းယူပြီးအခွင့်အရေးချိုးဖောက်မှုတွေလုပ်ဆောင်နေတယ်လို့ပါရှိပါတယ်။အမေရိကန်တို့ရဲ့ပိတ်ဆို့ဓာတ်ကမ္ဘာမှုအပေါ်အီရန်တို့ကတစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။